2022ခုနှစ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာပြည်ကနေတနင်္ဂနွေနေ့တုန်းကစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့
KIA ရို့ချာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တချိန်ထဲမှာတော့ MMDAA ကိုကန့်တပ်ဖွဲ့နယ်လေစစ်ကောင်စီတပ်တို့ကြားဖောင်းဆိုင်ဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ရန်ကုန်ကနားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲသတင်းအပြည့်အစုံကိုသားမျိုးဦးပြောပြပေးပါရှင်။
မူဆယ်မြို့နယ်မုံကိုဖောင်းဆိုင်ကျူကုတ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်နဲ့ MMDAA ကူးကန်တပ်ချာ2021ခုနှစ်ဇူလိုင်လတွေကတိုက်ပွဲတွေဆက်ခဲ့ပြီးတော့လက်ရှိအချိန်ထိလည်းမုံကိုဖောင်းဆိုင်ဘက်မှာဆက်ပြီးတော့တိုက်ပွဲတွေရှိနေပါတယ်။ဒီကြပိုင်းတွင်မှာတော့စစ်ကောင်စီတပ်နဲ့မုံကိုဒေသဘက်မှာခြေစိုက်ထားတဲ့ KIA တပ်မဟာ6နေနဲ့တပ်မှာပေါ့နော်။
အဲတိုင်းကတော့30-6နေနဲ့တက်မှာသူတို့အသိအားတွေပေါ့နော်စစ်ကြောင်းတုံးကြောင်းနဲ့ထိုးတယ်လို့ကြားပါတယ်။တုံးရက်လောက်ရှိပြီ။ဒါမှတက်ပွဲတော့မနေ့ကဖြစ်တာရှိပါတယ်။ဒီနေ့တက်ပွဲကတော့ကြားရက်သေးပါဘူး။မဖြစ်တာသူတို့ကျွန်တော်မပြောလို့ပါဘူး။ကျွန်တော်မကြားတယ်နေပါပါ။နော်။အဲဒီမှာလည်းစစ်ဖြစ်ပါတယ်။တချို့ပြည်နယ်အတွင်းမှာတော့ဒီနေ့တက်ပွဲဖြစ်ပွားတဲ့သတင်းလည်းမကြားသေးရသေးတဲ့
ီတိခတ်တန်တွေကြားနေရတဲ့အကြောင်းဆိုပါတယ
်ချိုးတော်ဟိုပုံစံကပြည်တော်ကတော့ပြောပြမစွန်းတော့နေတိုင်းတော့ပါပဲဗျာဆိုတော့စနေတန်းကပြည့်စည်တဲ့ကြတာကြီးကြတာပေါ့နော်အဲ့ဒီမျိုးပေါ့ဗျာမိုးတော်မနေတော့မကြောက်ဘူးနော်ဟောဒေတမတော်တော့အဲ့ဒါကြတာအဲ့ဒီပေါ့ဒီနေ့တော့ဒီဖြစ်တော်မြရတဲ့ဒီနေ့တော့ပြောင်းပြီးပုံစံမမှာပဲပေါ့နော
် MND ခေါ်ကုလတပ်ဖွဲ့ကတော့စစ်ကောင်စီတပ်ဖက်ကသူ့ရဲ့မိုင်းပြန်တက်စကတ်ကိုဒဇမလ30ရက်နေ့ကနေပြီးတော့ဇန်နဝါရီလ1ရက်နေ့ထိလက်နက်ကြီးနဲ့အချက်450ကျော်ပစ်ခတ်ခဲ့ကြောင်းနဲ့အနည်းဆုံးတိုက်ပွဲ3ကြိမ်ဖြစ်ခဲ့တဲ့အကြောင်းနောက် MNDA တပ်ဖွဲ့ကစစ်ကောင်စီစခန်းတစ်ခုကို2ကြိမ်ထိုးစစ်ဆင်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မြို့ကြီးမင်းအောင်လှိုင်ကတော့ကီယန်နဲ့တကူးနေပြည်ပတွေတွင်ပါတဲ့မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ညီငယ်ရေးရရှိဖို့လိုအပ်ကြောင်းနဲ့ထာဝရညီငယ်ရေးရရှိအောင်လို့တနင်္ဂနွေနေ့ပြည့်ရက်စာချုပ် NCA မှာတဲနာလက်နက်ကင်ဒီအားလုံးလက်မှတ်ရေးထိုးလောက်အောင်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်။တန်ဆိုင်ကျူကိုမုံကိုဖောက်ဆိုင်ဒေသတော်မှာငါးလကြာနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတူတူ2000ကျော်ဟာနေရာဆုံးခွာတင်းရှောင်နေကြရတယ်လို့ပဲလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်ရပ်သားဆဲဦးထက်မနေလေတည်ဆုံးခဲ့ပါတယ်ခင်ဗျ